ဒီ energy ဆိုရရဲ့ရည်ရွယ်ချက်တွေမှာပြည်သူယုံကြည်တဲ့နိုင်ငံဝန်ထမ်းပေါ်ထွက်လာရေးလဲပါဝင်ပါလေကျွန်းဝတ်တိတ်ခါရှိပြီးဗလိုက်မှုကိရှိနိုင်နိုင်ငံဝန်ထမ်းဟာဒီမိုကရေစီရဲ့ကျော်ရုံမှန်တိုင်းဖြစ်တယ်လို့ဒေါ်စန်းစုကြည်ကဆိုပါတယ်နိုင်ငံဝန်ထမ်းစွန့်ယူတိုးမြှင့်ပြီးစွမ်းဆောင်ရည်ရှိတဲ့ဝန်ထမ်းကိုအရေးချင်းလိုက်ရာထူးတိုးမြှင့်ကတင့်တင့်နဲ့လာစွာရရှိအောင် energy အစိုးရကကြိုးပမ်းမယ်လို့ဆိုပါတယ်လူငယ်တွေဒီဇော်လာကထုတ်ဝေတဲ့နိုင်ငံဝန်ထမ်းပြုပြင်ပြောင်းလဲမှုဆိုင်ရာမဟာဗျူဟာလင်းလင်းစီမံကိန်းစာရမှာကြောပြထားတာဖြစ်ပါတယ်။စာရအတွက်မင်းများစုံစမ်းတဲ့အခါအလုပ်ခွင်မှာလက်ပေးလိုက်ယူရှိတယ်လို့ဝန်ထမ်းအများစုကဝန်ခံကြပါတယ်။လက်ယူတာဟာလစာမလုံလောက်လို့ဖြည့်ရှင်းတဲ့နည်းဖြစ်တာမို့အနည်းအချင်းတော့လက်ယူတာဟာကြောကံတင့်မြတ်တယ်လို့ယူဆတဲ့ဝန်ထမ်းတွေလည်းရှိပါတယ်။ဝန်ထမ်းအနေနဲ့လုပ်ပေးရမယ့်တာဝန်ရှိပေမယ့်ဝေရမှလုတ်ပေးတာရှိတယ်လို့ဝန်ထမ်းအများစုကယူဆပါတယ်။ဒါကြောင့်ဥပဒေအရရှိတရားသူကြီးနဲ့ရဲတပ်ဖွဲ့ဝင်ကိုလက်ပေးရမယ်လို့ပြည်သူတွေဘက်ကမျှော်လင့်ထားပြီးနဲ့တရားမျှတမှုရလိမ့်မယ်လို့မျှော်လင့်သူကတော့နေပါတယ်တဲ့
။နိုင်ငံဝန်ထမ်း9သိန်းလောက်ရှိတယ်လို့မဟာဗျူဟာစီမံချက်စာတမ်းမှာဖော်ပြပါတယ်။ရတဲ့နှစာဟာမိသားစု3စရိတ်မလုံလောက်လို့အခရီးလိုက်စားမှုဖြစ်ရတာလို့စာတမ်းဖြည့်ဆိုသူ60ရာခိုင်နှုန်းကယုံကြည်ပါတယ်။သာသာတိုးမြင့်ပေးရင်အခရီးလိုက်စားမှုကျော်သွားလိမ့်မယ်လို့စာရန်ရှိဆိုတဲ့ဝန်ထမ်း80ရာခိုင်နှုန်းကယုံကြည်တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့2023မှာပြဋ္ဌာန်းတဲ့နိုင်ငံဝန်ထမ်းဥပဒေမှာတက်မတော်သားနဲ့ရဲတပ်ဖွဲ့ဝင်ကိုနိုင်ငံဝန်ထမ်းလို့မသတ်မှတ်ပါဘူး။ဒါကြောင့်ပြုပြင်ရေးလုပ်ရမယ့်ဝန်ထမ်း9သိန်းမှာစစ်သားနဲ့ရဲမပါဝင်ပါဘူး။နိုင်ငံဝန်ထမ်းတွေရှိတဲ့ဌာနကိုစစ်ဘူတွေတောင်းရွှေ့အုပ်ချုပ်တဲ့ဒလိအကြောင်းကိုလည်းပေါ်ပြထားတာမတွေ့ရပါဘူးဝန်ထမ်းအများစုကတော့အရေးချင်းကိုအခြေခံတဲ့ယာတူးတိုးမြင့်မှုကိုသာလိုလားကြပါလ
ေ NLD ဆိုရဲတက်တန်းနှစ်နှစ်မှာထူးချွန်ပွဲတစ်စိတ်ချင်းချင်းခံရတဲ့နိုင်ငံဝန်ထမ်းနှစ်သိန်းကျော်ရှိကြောင်းသိရပါတယ်ဒီကာလမှာတတ်မှတ်ထားတဲ့အရေးချင်းတွေကိုင်ရတဲ့ဝန်ထမ်းခွန်ဆောင်600ကိုနိုင်ငံ55နိုင်ငံကိုပြင်ရတဲ့စေလွတ်နိုင်ငံရဲ့လို့သိရပါတယ်2019က2020အထိဖြစ်တဲ့လင်းမြမဟာဗျူဟာစီမံချက်အကောင့်ထဲပေါ်တဲ့အနေနဲ့ပြည်သူ့ဝန်ထမ်းအကယ်ဒမီကို2019မှာဖွင့်ပြပါတယ်။ဝန်ထမ်းကိုရေးယူရမှာစာရေးပြီးသတိပေးမှုနှစ်တိုးလောက်ကရပ်ဆိုင်မှုယာတုတိုးမှုရပ်ဆိုင်မှုယာတုအဆင့်ကြော့ချမှုယာတုမှထုတ်ပြန်မှုစသဖြင့်ဝန်ထမ်းဥပဒေအရအပြစ်ပေးတာများပါတယ်။ဒီနည်းနဲ့ပညာရေးဝန်ထမ်းတစ်ထောင်ကျော်ကိုနည်းနည်းအတွင်းအရေးယူနိုင်ကြောင်သိရပါတယ်။ဝင်သားအပြစ်ကထုတ်ပြတာဟာအမြင့်ဆုံးပြစ်ဒဏ်ပေးမှုဖြစ်ပါတယ
်။ဒီနေ့ကစားပြီးဝန်ထမ်းတဦးရဲ့အနေဆုံးလစာဟာကျပ်တသိန်းခွဲနီးပါးဖြစ်သွားပြီးတရားရှိတဦးရဲ့အမြင့်ဆုံးလစာက9သိန်းခွဲဖြစ်လာပါတယ်။တရားလွတ်တော်ချုပ်ရုံးရဲ့2019အစီရင်ခံစာအရဆိုရင်ဝန်ထမ်းရဲ့အနေဆုံးလစာဟာတသိန်း2000ရှိခဲ့လို့ကျပ်2000ကျော်တိုးလာတဲ့သဘောပါပဲ။တရားလွတ်တော်ချုပ်ရုံးကအရာရှိတွေဟာအနည်းဆုံးကျပ်38000ကအမြင့်ဆုံး9သိန်းအထိရကြပါတယ်။ NLD အစိုးရလက်ထက်မှာအမြင့်ဆုံးဝန်ထမ်းလစာကို9သိန်းခွဲအထိတိုးလိုက်ပါတယ်။ဒါပေမဲ့လုံလုံးစင်မှာတော့ဘာမှမပြောင်းလဲပဲလက်စားနေကြတော့မှပဲ။အကြီးအကဲတွေကလည်းစစ်ဘူဟောင်းနေတယ်လို့ရှေ့နေကြီးဦးကြည်မြင့်ပြောတာကိုလုံခဲ့တဲ့မတ်လ28ရက်ထုတ် 70 နေ့စဉ်မှာဖော်ပြပါတယ်။တရားသူကြီးတို့ဟာလည်းစစ်ဘူဟောင်းဖြစ်ပါတယ်။
ပြည်ထောင်စုရာထူးဝင်အဖွဲ့ကထုတ်ပြန်တဲ့2019က2020အထိဖြစ်တဲ့နိုင်ငံဝန်ထမ်းပြုပြင်ပြောင်းလဲရေးဆိုင်ရာမဟာဗျူဟာစီမံချက်ဟာရည်ရွယ်ချက်ကြီးမားတဲ့နှစ်တူစီမံကိန်းဖြစ်လို့လက်တွေ့အကောင့်တွေပေါ်ဖို့ကက်ခဲနိုင်ပါတယ်။ Federal Democratic ပြည်ထောင်စုမြန်မာနိုင်ငံတော်ပေါ်ထွန်းရေးကိုရည်မှန်းပြီးနိုင်ငံဝန်ထမ်းအုပ်ချုပ်မှုပုံစံတစ်ခုတည်ထောင်မယ်လို့ဆိုပါတယ်။ဘို့ထုတ်ကံမှုညွှန်ထားတဲ့ Federal စနစ်နဲ့ကိုက်ကြီးနဲ့ပြောင်းလဲနိုင်မှုအတိုင်းအတာကိုလေ့လာသုံးသပ်မယ်လို့လည်းဆိုပါတယ်။နောက်တော့ဘို့ထုတ်ကံမှုညွှန်ထားတဲ့အုပ်ချုပ်မှုပုံစံကိုမြင့်တင်ပေးနိုင်မယ်ဘူဝါဒစာရန်ကိုလည်းပြုစုရမယ်လို့ဖော်ပြထားပါတယ်။ဝန်ထမ်းရွေးချယ်ကန့်တမ်းမှုယာတုတိုးမြင့်မှုပြောင်းရွှေ့မှုကိစ္စတွေကိုဘို့ထုတ်ကံမှုညွှန်တဲ့အတွေ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဖြစ်ပေါ်လာမဲ့မတူညီတဲ့အခြေအနေတွေကိုစမ်းစစ်ပြီးရှေ့ဆက်ရမယ့်လုပ်ငန်းစဉ်တွေကိုချမှတ်ရမယ်လို့ဆိုပါတယ်။စစ်တပ်နဲ့ရဲအဖွဲ့မပါတဲ့ဝန်ထမ်းလောကကိုပြုပြင်ပြောင်းလဲလိုက်ယုံနဲ့ဖက်ဒရယ်စနစ်ပေါ်လာမှာမဟုတ်ပြီနဲ့ ဗဟုချုပ်ကိုင်မှုလျော့ချရေးအတွက်ပြင်ဆင်ထားတာကတော့မမဘူးလို့ပြောနိုင်ပါသေး။ဆေးအနာရှင်လက်အောက်မှာနေပေါင်းများစွာအသုံးချခံရတဲ့အဂတိလိုက်စားမှုအလွန်များတဲ့ဝင်တန်းလောကပြုပြင်ပြောင်းလဲရေးဟာအချင်းကြမှာမှု NLD ပါတီရေရှည်အနာရတဲ့အပေါ်မှာလည်းမူတည်နိုင်ပါလိမ့်မယ်။